ရခိုင်ပြည်နယ်မြောက်ဖက်ချမ်းမောင်တော်ဒေသမှာလုံခြုံရေးတပ်ဖွဲ့တွေကရိုဟင်ဂျာမွတ်စလင်တွေကိုရိုက်နှက်တပ်ဖြတ်တာပါဝင်မွတ်စလင်မျိုးသမီးတွေကိုလည်းအုပ်စုဖွဲ့အဓမ္မပြုကျင့်ခဲ့တယ်လို့ဂျနီဖာအခြေစိုက်ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးယုံ UNOCHA ကတောက်ကြနေ့ဒီကနေ့မှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြလိုက်ပြီးလူသားတွေအပေါ်ရာဇဝတ်မှုကျူးလွန်သလိုဖြစ်နေတယ်လို့စွပ်စွဲပါတယ်အိုချာရဲ့ဆွဆွဲချက်တွေမှန်မှန်ဆိုတာကိုမြန်မာအစိုးရကရခိုင်စုံစမ်းရေးကော်မရှင်ကတစင်ပြန်လည်စစ်ဆေးသွားမှာဖြစ်ပြီးကျူးလွန်ကြောင်းထင်ရှားရင်အရေးယူဆောင်ရွက်သွားမယ်လို့သမရယုံကတုံ့ပြန်ပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြမှာပါရှင်
။ကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်နာမင်းကြီးယုံ OACHR ရဲ့စုံစမ်းရေးအဖွဲ့တစ်ဖွဲ့ဟာမကြာသေးခင်ကမြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ချမ်းကိုသွားပြီးမြန်မာပြည်ဘက်ကထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်ဆိုသူ204ဦးနဲ့တွေ့ဆုံမေးမြန်းမှုပေါ်အခြေခံပြီးအစီရင်ခံစာကိုပြုစုထားတာလို့ OACHR ရဲ့ပြောခွင့်ရပုဂ္ဂိုလ် Rupert Colvey ကပြောပါတယ
် Well, this evidence comes from interviews with refugees mostly very recent arrivals in Bangladesh No one's been able to get proper access
ကျွန်တော်ရတဲ့အချက်တွေဟာမကြသေးခင်ကဘင်္ဂလားဒေ့ရှ်နယ်စပ်ကိုရောက်လာတဲ့ဒုက္ခသည်တွေကိုကျွန်တော်တို့အဖွဲ့ကတွေ့ဆုံမေးမြန်းခဲ့တဲ့အချက်တွေဖြစ်ပါတယ်ကျွန်တော်တို့အနေနဲ့ရခိုင်ဒေသတွေကိုတွေ့ရောက်ပြီးတော့မေးမြန်းနိုင်ခွင့်မရခဲ့ပါဘူးဒါအဲ့ဒီဒေသအတွက်ကျွန်တော်တို့ဘက်ကပထမဆုံးအကြိမ်စနစ်တကျလေးလာမေးမြန်းခဲ့တာမျိုးဖြစ်ပါတယ
်အစီရင်ခံစာထဲမှာလာသားကလေးနဲ့ကလေးငယ်တွေလည်းအသက်ခံရပြီးအကျန်းဖက်ရိုက်နှက်တာတွေလူမသိသူမသိပျောက်ဆုံးသွားတာတွေနဲ့အခြားသောလူအခွင့်အရေးချိုးဖောက်မှုတွေကိုမြန်မာအစိုးရလူညွန်ရေးတပ်ဖွဲ့တွေကကျူးလွန်ခဲ့ကြောင်း OACHR ရဲ့အစီရင်ခံစာမှာထောက်ပြထားပါတယ်သူတို့ရဲ့စုံစမ်းရေးအဖွဲ့ကမေးမြန်းခဲ့သူတွေထဲမှာတပ်ပြတ်မှုကိုကိုယ်တိုင်မြင်ခဲ့သူတွေပါဝင်သလိုတွေ့ဆုံမေးမြန်းခဲ့တဲ့204ယောက်ထဲကထက်ဝက်နီးပါးဟာသူတို့ရဲ့မိသားစုဝင်တဦးဦးအသက်ခံရတာဒါမှမဟုတ်ပျောက်ဆုံးနေတာမျိုးတွေထွက်ဆိုခဲ့ကြတယ်လို့ OACHR အစီရင်ခံစာကဆိုပါတယ်။ဒါအပြင်တွေ့ဆုံမေးမြန်းခဲ့တဲ့ထဲမှာပါတဲ့အမျိုးသမီး102ဦးတွေကထက်ဝက်ကျော်ဟာမတင်းအကျင့်ခံရတာဒါမှမဟုတ်လိမ်မိုင်းဆိုင်ရာအကြမ်းဖက်ခံရတယ်လို့ထွက်ဆိုခဲ့ကြကြောင်းOACHR စီရင်ခံစာမှာဖော်ပြထားပါတယ်။လူညုံရင်းတပ်ဖွဲ့ဝင်တွေဟာနေမည်ရှင်းလင်းရေးအတွက်ဒေသခံတွေကိုကာကွယ်ရမယ်အစားနို့စုတ်ကလေးတူကိုတတ်ခဲ့တာမျိုးမိခင်အမျိုးသမီးကိုပါဝိုင်းပြီးအရမကျင့်ခဲ့ကြောင်းကိုလည်းသူတို့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ရခိုင်ဒေသအခြေအနေကိုကုလသမဂ္ဂလူ့အခွင့်အရေးကော်မရှင်နာမင်းကြီးယုံကစိုးရိမ်ကြောင်းနဲ့တရားဥပဒေကြောင်းအရအရေးယူဆောင်ရွက်ပေးဖို့ OACHR အဖွဲ့ကတောင်းဆိုလိုက်ပါတယ်။
That means it could well be crimes against humanity. These are like the most serious crimes you can think of. So I think the Myanmar government stop it right now.
ခုလိုရတွေကိုကြည့်ရင်လူသားတို့အပေါ်မှာရာဇဝတ်မှုကျူးလွန်သလိုဖြစ်နေပါတယ်။မြန်မာအစိုးရကဒီလိုလိုရမျိုးတွေကိုရပ်တင့်ပြီးဖြစ်ပါတယ်။ပြစ်မှုကျူးလွန်သူတွေကိုလည်းတရားဥပဒေအရအရေးယူဖို့တိုက်တွန်းပါတယ
်။ OACHR အဖွဲ့ကထုတ်ပြန်တဲ့အစီရင်ခံစာနဲ့ပတ်သက်လို့စိုးရိမ်မိကြောင်းနဲ့မြေပြင်မှာပြန်လည်စစ်ဆေးမှုတွေလုပ်ပြီးလူအခွင့်အရေးချိုးဖောက်မှုကျူးလွန်တာတွေရှိပါကအရေးယူသွားမှာဖြစ်တယ်လို့သမရယုံပြောခွင့်ရပုဂ္ဂိုလ်ဦးစောထေကပြောပါတယ်
တော်တော်လေးကိုပြင်းထန်တာတော်တာထားတဲ့အချက်တွေရှိကြောင်းတွေ့ရတယ်အဲ့ဒါနဲ့ပတ်သက်လို့လည်းကျွန်တော်တို့အနေနဲ့တော်တော်လေးစိုးရိမ်ဖို့ကရပါတယ်ကျွန်တော်တို့အနေနဲ့ဒီဆက်ဆဲမှုတွေမှန်ကိုပြင်းပြစေဥဆောင်တဲ့စုံစမ်းစစ်ဆေးဒီကော်မရှင်ကနေတဆင့်ကျွန်တော်တို့အများဆုံးဆောင်ရွက်စစ်ဆေးမှုတွေပြုလုပ်အောင်ဖြစ်ပါတယ်။ဆောင်ရွက်စစ်ဆေးကော်မရှင်ကနေပြီးတော့ဒီလိုချိုးဖောက်မှုတွေဒီလိုမျိုးလုံဆောင်ချက်တွေရှိခဲ့ရတဲ့ခံစားရတဲ့အတွေ့အထောက်အထားတွေရှိရင်တော့ကျွန်တော်တို့ဒီကလိုအပ်တဲ့အရေးယူဆောင်မှုတွေပြုလုပ်အောင်ဖြစ်ပါတယ်
။ရခိုင်ပြည်နယ်မောင်နှံဒေသမှာလူညုံရေးတပ်ဖွဲ့ရဲ့နေမည်ရှင်းလင်းရေးဆိုတာဟာဘယ်လိုစီမံချက်မျိုးလဲဆိုတာနဲ့အဲ့ဒီစီမံချက်ဟာနိုင်ငံတော်လူညုံရေးအတွက်ဘယ်လိုရည်မှန်းချက်တွေထားပြီးလုံဆောင်နေတာလဲဆိုတာကိုလူအခွင့်အရေးကော်မရှင်နာမင်းကြီးစိုက်ရာရဲ့ဟူစင်ကမိကွန်းထုတ်လိုက်ပါတယ်2016အောက်တိုဘာ9ရက်မောင်တော်အကြမ်းဖက်တိုက်ခိုက်ခံရမှုနောက်ပိုင်းဘင်္ဂလားဒေ့ရှ်နယ်စပ်ကိုထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်66,000ကျော်လောက်ရှိတယ်လို့ကုလသမဂ္ဂရဲ့စာရင်းတွေကဖော်ပြပါတယ်အဲ့ဒီတဲကမြန်မာနိုင်ငံနဲ့သက်ဆိုင်သူတွေကိုပြန်လည်စီစစ်လက်ခံသွားရေးအစီအစဉ်ကိုဘင်္ဂလားဒေ့ရှ်နဲ့မြန်မာအစိုးရတို့ကြားမကြသေးခင်ကညှိနှိုင်းဆွေးနွေးခဲ့ကြပါတယ်ခင်ဗျာ